ကျန်းယူကရင်မြို့သားအစည်းအဝေးနဲ့မြန်မာအစိုးရတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေသေးတာကြောင့်ငြိမ်းချမ်းရေးအတွက်နောက်ထပ်တွေ့ဆုံမှုတွေမြန်မြန်ဆန်ဆန်လုပ်ဖို့လိုအပ်တယ်လို့
KNU ထွေထွေတွင်ရမှုနော်စစ်ဖောရာစင်ဦးဆောင်တဲ့အရက်ဖက်နယ်စစ်ဖက်ဆိုင်ရာကိုယ်စားလှယ်ဖွဲ့နဲ့မြန်မာအစိုးရပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကြားတနင်္လာနေ့မှာတတိယကြိမ်ထပ်မံတွေ့ဆုံဖို့ကိစ္စကိုမြန်မာအစိုးရဘက်ကရက်ရွှေဆိုင်လိုက်တာဖြစ်တယ်လို့ KNU ကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုခဲ့တာပါနှစ်ဖက်ကြားပြစ်ခတ်ရစဲရေးသဘောတူလက်မှတ်ရေးထိုးထားပေမဲ့တိုက်ပွဲတွေဆက်ဖြစ်နေသေးတာကြောင့်ဒီကိစ္စကိုပိုပြီးခိုင်မအောင်
ကရင်ပြည်နယ်ဖမ်းအမျိုးမှာတွေ့ဆုံဆွေးနွေးဖို့မူလကစီစဉ်ထားခဲ့တာဖြစ်တယ်လို့ကရင်ယူပြောရေးဆိုခွင့်ရှိသူနော်မေဦးကပြောပြပါဗျာ။ကျွန်တော်ဩဂတ်လ9ရက်နေ့ကမြဝတီမှာကျွန်တော်တို့ချုပ်တင်ညှိနှိုင်းအစည်းအဝေးဆိုပြီးတခုဖြစ်တယ်။အဲ့ဒီအစည်းအဝေးမှာကျွန်တော်တို့ကတင်နေရာမှာတွေ့မယ်။တင်နေ့မှာတွေ့မယ်။ဖြေတောင်းတွေပြောမယ်ဆိုတော့ကျွန်တော်တို့ဆွေးနွေးခဲ့တာဖြစ်
တွေ့ဆုံမှုမရှိသလိုထပ်မံတွေ့ဆုံမဲ့ရက်ကိုညှိနှိုင်းရအောင်မယ်လို့အခုလိုပြောပါတယ်
။ကျွန်တော်သိတာကတော့အရင်အဲဒီတုန်းကကျွန်တော်တို့ဟိုမြောက်ဒီမှာတွေ့ဆုံခံရတဲ့ခါအဲ့ဒီလောက်ဖြစ်ချင်းဖြစ်နိုင်တယ်အဲ့လောက်တည်းပါမနေ့ကစရာကိုတိတိကျကျတတ်မှတ်ခဲ့တာမဟုတ်သေးပါဘူး။နှစ်ခါလုံးကအစဉ်ပြေတဲ့ရက်ကိုပြန်ကြည့်လဲအချိန်နဲ့အဲ့လောက်ပဲပြည့်နေသလိုပြောတာရွှေ့ချလိုက်တာမဟုတ်ပါဘူးခင်ဗျာ။ဒီနိုင်နေရအဲ့ဒီနှစ်ခါကမှတွေ့နေဆိုတဲ့အတိအကျအဲ့လိုတတ်မှတ်ခဲ့တာမဟုတ်ပါဘူး။ဒီကတော့ဟိုဒီကလေးဘလတ်နဲ့မှစီစဉ်တော့မရှိပါဘူးခင်ဗျာ။ဒါပေမဲ့ကအချိန်နဲ့ပြည့်တဲ့အချိန်ဖြစ်ပါလိမ့်မယ်။ဒီကမှလည်းသူတို့ကလည်းရှိသလိုဒီကမှလည်းပြည်တော်ကြီးဝန်ကြီးတွေကသူတို့အလုပ်ကိစ္စလေးတွေသူတို့ရှိနေတဲ့အခါကျတော့ရက်ကိုပြန်ကြည့်ရလိမ့်မယ်လို့ဒီပါလေ
။ KNU ကတော့ခိုင်မာတဲ့ပြစ်ခတ်ရဆဲရေးမရှိသေးတဲ့ပြည်ကရင်ပြည်နယ်ရင်းမှာတိုက်ပွဲတွေဆက်ဖြစ်နေအောင်မှာမို့ဒီလ9ရက်နေ့ကမြောက်ရီမြို့မှာလှုပ်ခဲ့တဲ့ကြိုတင်ညှိနှိုင်းစည်းဝေးအတွင်သဘောတူခဲ့ကြတဲ့ပြည်သူလူထုဘဝလုံခြုံရေးအာမခံနိုင်မဲ့ကိစ္စကိုအဓိကထားဆွေးနွေးဖို့ရှိတယ်လို့ KNU ပြောရေးဆိုခွင့်ရှိသူနော်မေဦးကအခုလိုဆက်ပြောပြပါဗျာ။ကျွန်တော်ကတ
က်ပြအချိန်မှာဒီလူတို့ကလုံခြုံမှုကိုအာမခံနိုင်ရေးဆိုတဲ့အချက်ရဲ့အောက်မှာကျွန်တော်တို့ကအဓိကအချက်ကြီးနှစ်ချက်ကိုဆွေးနွေးဖို့အတွက်ကျွန်တော်တို့ဆုံးဖြတ်ချက်ချနာရဲ။ဒါနှစ်ဦးနှစ်ဖက်ကျွန်တော်တို့အသိပေးထားပြီးသားသဘောတူထားပြီးသား။ဒါတွေလည်းဆိုလို့ရှိရင်ဒီလူတို့ကလို့ဘဝလုံခြုံမှုအာမခံပေးနိုင်ဖို့အတွက်တက်ကြီးညတင်နေချထားရေးနှစ်ဦးနှစ်ဖက်လိုက်နာမဲ့ဒီခဏရဲ့ဆိုင်ဆိုင်ရဲ့ကျင့်ဝတ်များဆိုတော့အချက်ကြီးနှစ်ချက်ကိုကျွန်တော်တို့ဆွေးနွေးဖို့အတွက်ညှိထားတာဖြစ်ပါတယ်။
အခုလိုတတိယအကြိမ်ဆွေးနွေးပွဲတွေမဖြစ်မြောက်သေးပေမဲ့အစိုးရနဲ့ KNU ကြားတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတိစောက်နေတာမှာအပြန့်အလန့်နားလည်မှုနဲ့ငြိမ်းချမ်းရအောင်ဆွေးနွေးနိုင်တဲ့အဆင့်မှာတော့ရှိတယ်လို့ KNU ကအသိမှတ်ပြုခဲ့ပါတယ်။ဒါကြောင့်လဲကရင်ပြည်နယ်ရင်းမှာခိုင်မာတဲ့အပြစ်ခတ်ရဲစဲရေးအကောင့်ထဲပေါ်နိုင်ဖို့အတွက်အ мян ဆုံးတွဲဆောင်ကြဖို့ကို KNU ကတိုက်တွန်းခဲ့ပါတယ်။မြမအစိုးရနဲ့ KNU ကြားမှာပြီးခဲ့တဲ့ဇန်နဝါရီလ12ရက်နေ့ကပြည်နယ်အဆင့်ပြစ်ခတ်ရစဲရေးနဲ့ဧပြီလ6ရက်နေ့ကပြည်ထောင်စုအဆင့်ငင်းငင်းရေးကိုလက်မှတ်ရေးထိုးနိုင်ခဲ့ကြတာပါ။သမရဦးသိန်းစိန်လက်ထက်မှာပထမဦးဆုံးအကြိမ် KNU နဲ့ငင်းငင်းရေးအတွက်အခုလိုလက်မှတ်ရေးထိုးနိုင်တဲ့အထိတမိုင်းဝင်ဖြစ်ခဲ့ပြီး KNU အနေနဲ့လည်းတော်လှန်ရေးကာလ63နှစ်တာအတွင်းမှာဒီဆွေးနွေးမှုတွေဟာပွင့်လင်းမြင်သာပြီးတော့ဒန်းတူညီတူမျှတမှုရှိတာကိုတွေ့ရတယ်လို့မှတ်ချက်ချခဲ့ပါတယ်ရှင်။